ထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အောင်ပြန်ဒုက္ခသည်စခန်းမှာတောက်ကြနေကကိုဗစ်ကရောဂါပိုးရှိတဲ့ဒုက္ခသည်တဦးကိုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်စခန်းတစ်ခုလုံးတွာလာလှုပ်ရှားမှုတွေကိုပြန်ပြန်လိုက်ပြီးစနေနေ့မှာတော့လူတရာကိုကိုဗစ်ကရောဂါစစ်ဆေးခဲ့တဲ့ကလေးကိုပြောပြပါမယ်ကျမမအေးပါပါ လက်ရှိဒုက္ခသည်လူဦးရေ၈000ကျော်ရှိနေတဲ့ကရင်ဒုက္ခသည်စခန်းဖြစ်တဲ့အုံပြန့်ဒုက္ခသည်စခန်းမှာဒုက္ခသည်တဦးအပူချိန်ညစ်တဲ့နေတာကိုစစ်ဆေးရပါနေကိုဗစ်ကရောဂါပိုးအတည်ပြုလူနာအဖြစ်ဖော်ပြဆေးရုံကြီးကအတည်ပြုခဲ့ပြီးတဲ့နောက်လူနာနဲ့ထိစပ်ခဲ့တဲ့ကရင်ဒုက္ခသည်တရားလောက်ကိုစနေနေ့မှာကိုဗစ်စစ်ဆေးမှုလုပ်ခဲ့ပါတယ်။အုံပြန့်ဒုက္ခသည်စခန်းရဲ့ကရင်ဒုက္
ူးဒီမှာလာပြီးတော့နှာခေါင်းတုပ်ပါအလူပေါင်း100လာယူလိုက်တယ်လေအခုတော့သူလော့ဒောင်းလာပြီဆိုတော့ဒီရပြီထင်တယ်အတားဆရာဝန်ကြီးတွေလာပြီးတော့လူတို့ကနှာခေါင်းတုပ်ပါလူပေါင်း100လာယူရတာ
စခန်းတွင်းကိုပိတ်ဆို့ကန့်သတ်မှုတွေလုပ်ပြီးအိမ်ထဲကလည်းအိမ်ပြင်ကိုမထွက်ရတာကြောင့်စားတောက်ရေးခက်ခဲနိုင်တယ်ဆိုပြီးဒုက္ခသည်တချို့ကပြောဆိုကြပေမဲ့ရက်ကြလာရင်တော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတချို့ရဲ့အကူအညီရဖို့လှုံ့ဆော်သွားမယ်လို့လည်းအုံပြန်ဒုက္ခသည်စခန်းကကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌကပြောပြပါတယ်
။ကျွန်တော်နေရာတော့မဖြစ်ဘူးထင်တယ်လောရကတော့မင်းညပဲဆက်ပြီးတော့လော့ဒေါင်းလုပ်လာဘူး။အဲဒီကတော့ TVC တွေကတော့လည်းမင်းများနဲ့ပါနေခက်ခဲရှိတယ်
ဟုတ်ကဲ့
ရှိသူတင်ပြရမှာပေါ့အခုကတော့လောကျယ်မင်းညာစားပြည့်တယ်ဆိုတော့နော
်ဟုတ်ကဲ့ဟုတ်ကဲ
့ကျွန်တော်ကြီးတွေနဲ့တောင်းရှိတဲ့ရှင်ပြီးအရင်လိုတံပင်ပြီးတော့ဒီပြည်ပါခေအချက်ဆိုတော့တိတိုးနဲ့တင်ပြမယ်နော
်ဒါဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေထဲမှာပထမဦးဆုံးကိုဗစ်ဓာတ်ခွဲအတည်ပြုလူနာလဲဖြစ်ကြောင်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကလည်းပြောပါတယ်အုံပြဒုက္ခသည်စခန်းဟာလူရည်ထူထပ်ပြီးကိုဗစ်ကရောဂါကာလမှာအပြင်ထွက်ပြီးအလုပ်လုပ်ခွင့်နဲ့တင်းကျပ်ထားတာကြောင့်စားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတာပါအခုဆိုရင်စခန်းတစ်ခုလုံးကတ်တပ်ပိတ်ဆို့မှုတွေလုပ်ထားတဲ့အတွက်အပြင်အလုပ်ထွက်လုပ်ခွင့်တွေလည်းပိတ်ပင်ခံရပါတယ်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000နီးပါးလောက်ခိုးလုံနေထိုင်နေကြတာပါတစ်နှစ်ထက်တစ်နှစ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီတွေရော့ကျလာတာကြောင့်ဒုက္ခသည်တွေဟာစားတောက်ရေးနဲ့ကျန်းမာရေးပညာရေးကိစ္စတွေအတွက်အခက်အခဲတွေရင်ဆိုင်နေရပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတင်ပြပို့နေရပါ